အငယ်ဦးသိန်းညွန့်ခင်ဗျာပြီးခဲ့တဲ့လွတ်တော်အစည်းအဝေးမှာတော့ပေါ့လေအငယ်ကနေပြီးတော့ဒီအမျိုးသားပညာရေးဥပဒေကိုသဘိမ့်မောက်ခဲ့ကြတဲ့ကျောင်းသားတွေအခုတာဝတီအချင်းတော်မှာဖမ်းခံထားရတယ်သူတို့တွေကိုလွန်ငင်းချမ်းသာခွင့်ပေးဖို့ဆိုပြီးတော့ပြည်သူ့လွတ်တော်မှအစိုးတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့ပြည်သူ့လွတ်တော်ကနေပြီးတော့အကျွတ်တော်ပြီးတော့မှသာအကြောင်းပြန်လာတယ်ဘလို့များပြန်ခဲ့တာလဲသိပြစေခင်ဗျာ
အရင်ဆုံးကတော့ကျွန်တော်မေကုံးကအစိုးရ12ချိန်မြောက်မှာကျွန်တော်တင်ခဲ့တယ်နောက်မနစ်ဂျန်နဝါရီလကစတော့ဆင်းနေဝင်ရလူရလူရလူနဲ့ကျွန်တော်ချက်လက်ပြီးပြင်ဆင်ပြီးစောင့်နေတာပေါ့အဲ့တော့12ချိန်မြောက်လွတ်တော်ပြီးပြီးအခု13ချိန်မြောက်လွတ်တော်ကာလပြီးဆုံးတဲ့အချိန်ကျမှနောက်ဒီအစိုးရနဲ့ပတ်သက်ပြီးတော့ဒီလေးဝန်ကြီးဌာနကပြန်ကြားလာတဲ့အတွက်တော့တော့ဒါကျွန်တော်အချိန်နောက်ကျတယ်ဆိုပေမဲ့လွတ်တော်တွေမှာကျွန်တော်တန်ထွက်ခွင့်မရပြီးမဲ့တော့ကျွန်တော်ဒါအမှန်မှကျင်းတ်ပါလေအဆောက်အအုံကျွန်တော်ရလာလား
ဒီအကြောင်းသားတွေအဲ့ဒီကိစ္စတွေပြည်ထရေးကဘယ်လိုများဆောင်ရွက်မယ်လို့များဖော်ပြထားတာမျိုးရှိပါလဲဗျ
။သူကတော့ကျွန်တော်ကိုစာမျက်နှာငန်းပြလာအထိရေးလာတဲ့အထက်မှာတော့လူရင်းဌာနဝင်အမိန့်နဲ့ပတ်သက်ပြီးတော့လက်ရှိပြစ်နိုင်ကြနေသူသာမကအမှုရင်ဆိုင်နေစေပြင်မှုတစ်ခုခုဖြင့်တရားစွဲခတ်သူများလူပဲကအကျုံးဝင်သက်ဆိုင်နေဆိုတဲ့အချက်ကျွန်တော်ရလိုက်တာ။တော့အရင်တော့အများအဖြစ်ဆိုရင်ပြစ်နိုင်ကြနေတဲ့လူပဲအကျုံးဝင်တယ်ဆိုပြီးတော့လူရင်းဌာနကအဓိပ္ပာယ်ဖွင့်တယ်လေ။အခုဒီပြန်စာရတော့ပြင်မှုတစ်ခုဖြင့်တရားစွဲသူများပါအကျုံးဝင်နေတယ်ဆိုတော့ကျွန်တော်လွတ်တော်မှာတင်ခဲ့တဲ့အဆိုရှိတယ်ဖွဲ့စည်းပုံချိန်ကောင်းမလို့နေရာလေးပုံမှန်ကွဲခတ်ခွေးရနိုင်ငံတော်သမ္မတအနေနဲ့နော်အမျိုးသားကာကွယ်ရေးနဲ့လူ့ကျွေးရေးထောက်ခံခြင်းနဲ့ညီနော်ဒီလူ့ကျွေးရေးထောက်ခံကထုတ်ပြန်တဲ့အာဏာကိုအသုံးပြုဖို့ဆိုပြီးကျွန်တော်တင်ခဲ့တာရှိတယ်ကိုယ်ချိန်မှာလွတ်တော်မှာလားမသိဘူးအဲ့ဒီမှာကျွန်တော်တင်ခဲ့တဲ့အချိန်ကောင်းမလို့ပုံမှန်နေရာလေးခတ်ခွေးကိုဒီကအခွင့်အလာပေးလာတယ်ဆိုတာလေဒီကြံကြားစာထဲမှာဖော်ပြတယ်ဒါကြောင့်သူကတရားဥပဒေမှာစစ်စစ်ဆော်ဆဲဖြစ်တဲ့ဒီမိုကရေစီပညာရေးတပိတ်ရှိကျောင်းမှာကျောင်းသူကျောင်းသားနဲ့အရသူရသားအမှုကိုရုပ်သိမ်း၍လူရင်းချမ်းသာဝင်ပေးပြီဆိုတာကအပေါ်မှာပေးနိုင်တယ်ဆိုတာပေါ်ပြပြီးတော့မှပေးပြီဆိုတာကနိုင်ငံတော်တည်ငြိမ်ရေးတရားဥပဒေဆိုရေးခန္ဓာကိုထိခိုက်အားနည်းစေနိုင်သည့်အပြင်တရားစီရင်မှန်တဲ့ခန္ဓာကိုယ်ကရော့ပါရေးရစေနိုင်တဲ့ဖြစ်လေးနဲ့သွားစဉ်းစားဆင်ရင်ဆောင်ရွက်ရမယ်ဖြစ်တဲ့တော့ဆိုပြီးတော့အကြောင်းပြလာတယ်အဲ့ဒါကိုတော့ကျွန်တော်ဟိုလက်မခံနိုင်ဘူးအဲ့ဒီဒီကျောင်းလေးကျောင်းသားတွေအမှုရုပ်သိမ်းတာဟာဟိုလူရေးချမ်းသာခွင့်ပေးရင်တရားဥပဒေစိုးမိုးရေးလို့ပုံမူအားကောင်းလာတယ်။တော့နိုင်ငံတော်တည်ငြိမ်ရေးနဲ့ပတ်သက်ပြောရင်လည်းအမျိုးသားပြန်လည်စစ်မြေကြီးဟိုရစီတဲ့အတွက်နိုင်ငံတော်တည်ငြိမ်ရေးကိုမထိခိုက်တဲ့အပြင်တော့ကျွန်တော်တို့ရဲ့နိုင်ငံတော်ရဲ့ချက်တီကိုတော့ပုံချက်တီကိုတော့မြင့်မားစေတယ်လို့ကျွန်တော်ယူတယ်။နောက်ဒီလူရေးချမ်းသာခွင့်လို့ပါလို့ဆိုတာတရားစီရင်မှန်တဲ့ရဲ့ပြင်ပရတယ်နိုင်ငံတော်သမ္မတရဲ့အုပ်ချုပ်ရေးအာဏာနဲ့ဆောင်ရွက်တာ။နောက်အဲ့လိုက်တော့အဲ့ဒီဆောင်ရွက်တာတရားစီရင်မှန်တဲ့ခန်းကဏ္ဍကိုနော်ရော့ပါဖို့လည်းမရှိဘူးရိမ့်ရဲဖို့လည်းမရှိဘူးနော်နိုင်ငံတော်ရဲ့ခွင့်အာဏာကြီးကနော်ဒီအချိန်ကောင်းမှုတွေကပေးထားတဲ့ဖွဲ့စည်းပုံအချိန်ကောင်းမှုတွေနေရာလေးခွေကိုတုံးပြီးတော့လက်ပလာကျောင်းသားတွေနဲ့နော်သူတို့ကိုဝိုင်းရတာတဲ့လူတွေကိုတရားစွဲတဲ့အမှုရုပ်သိမ်းပေးခြင်းဒီသာလျှင်နော်နိုင်ငံတော်အတူငင်းနဲ့တရားဥပဒေစိုးမိုးရေးကိုအားကောင်းစေမယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကတော့ဒီစိမ်းကြီးနဲ့ကျွန်တော်တော့ပေါ်လာခြင်းမတူဘူး
ဒီအလုံးစုံဒါတို့တွေကိုလုံချင်းချမ်းသာခွင့်မပေးဘူးဆိုတော့အငဲအစိုးအနေနဲ့ပတ်သက်ပြီးတော့ပါလေဒီအငဲကျင်းနှံ့မှုရောရှိရလားဒီလိုပြန်အကြောင်းပြန်လာတဲ့ပတ်သက်ပြီးတော့
အကြောင်းပြန်လာကျင်းနှံ့တယ်မလွတ်တဲ့အတွက်မကျင်းနှံ့ဘူးတိုက်တွန်းနေတာကတော့နော်ဒီသမ္မတကုသိုလ်ရေးသက်သန်းမတ်ချရာ30ကျင်းနေရှိရှိတယ်နော်အဲဒါကြောင့်အဲ့ဒီသက်သန်းအတွင်းမှာနော်ကျွန်တော်ရဲ့ဒီကာလုံထောက်ခံချက်နဲ့နော်ဒီခွေရဒီအထွေထွေလုံချင်းချမ်းသာခွင့်ပေးဖို့လေလွတ်တော်မှာနော်သူတို့ကသဘောတူတာလို့မှတ်တမ်းတင်လာပြီးတာဖြစ်တယ်ကျွန်တော်ပြင်ခဲ့တဲ့အစိုးရမှတ်တမ်းရောအခုကျွန်တော်ပြန်ကြားချက်ပေါ်မှာရောမူတည်ပြီးတော့အကြောင်းလားဒီဟာကိုသမ္မတဦးသိန်းစိလက်ထက်မှာဖြစ်နိုင်ဒီပြည်တော်စုနေပါ့ကိုအပြီးပြလွှင့်ရင်းချမ်းသာခွင့်ပေးပြီးတော့အမှုတွေရုပ်သိမ်းပေးတာအကောင်းဆုံးပဲလို့အမျိုးသားပညာရေးကိုစတင်ပြီးတော့နော်မမကကပုံပေါ်ပေးတဲ့အကြောင်းလားဒီရဲ့ခန့်ခံလာကိုလည်းထိုက်လာစွာဂုဏ်ပြုခြင်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
အကယ်၍များအငယ်ရဲ့ဒီသမရဦးသိန်းစိန်အစိုးရလက်ထက်မတ်လ31ရက်နေ့မတိုင်မီဒီចောင်းသားတွေကိုပြန်မလွတ်ပေးသေးဘူးဆိုလို့ရင်ပေါ့လေဒါရှေ့ဆက်ပြီးတော့ဘယ်လိုများလုပ်တင်တယ်လဲဘယ်လိုများဖြစ်စေခြင်းလဲအငယ်သဘောထားဘယ်လိုများရှိမလဲဗ
ျမလွတ်ပြီးဘူးဆိုရင်ဦးသိန်းစိန်အစိုးရရဲ့ဆောင်ရွက်မှုကောင်းမွန်မှုတမိုင်းမှာမှတ်သားသင့်မှုအလောက်များရှိနေတဲ့ကြားရတာလက်မထမ်းចောင်းသားတွေမလွတ်ဘူးဆိုရင်တော့တမိုင်းမှာဦးသိန်းစိန်အစိုးရကိုမေးခွန်းထုတ်เสียအဖြစ်ကြံခဲ့မှာပေါ့ဒါကြောင့်သူ့လက်ထက်မှာကိုရှင်းသင့်ပါတယ်ဒါနဲ့နိုင်ငံရေးကျင်းသမားရာဇော်လွတ်တော်ကူတွေဖြစ်လာတဲ့ပါဝင်တဲ့နောက်ဆိုကဒီကျောင်းသားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်တင်လဲဆိုတာကျွန်တော်တို့တော့တိုက်တွန်းစရာမလိုဘူးဖြစ်ပါတယ်
အငယ်ဦးသိန်းကြီးအခုလိုပြေးကြပြီးတော့ကျေးဇူးများနေပါတယ်ဗျ
ဟုတ်ကဲ့